င်းကိုကရှိစေရှိပြည်သူဒီမိုကရေစီရေးတော်ဘုံဖြစ်ပွားခဲ့တာအနည်းအစိတ်ရှိသွားပါသည်အဲ့ဒီတော့ကဥဆောင်ပါဝင်ခဲ့ပြီးမသေးမပြောက်ကြံရှိနေတဲ့လူငယ်တွေလည်းလူကြီးဖြစ်ကုန်ပါပြီ။ပြည်သူတွေမျှော်မှန်းတဲ့ဒီမိုကရေစီပြုပြင်ရေးကိုစစ်အုပ်စုကလက်ဝကြီးအုပ်ထားပြီးမဲ့88သွေးမြေကျတိုက်ပွဲရဲ့အကျိုးဆက်တွေဆက်လက်ရှင်သန်နေပါတယ်။အစိုးရဥဆောင်နေတဲ့လက်ရှိပြုပြင်ရေးကို88အရေးတော်ပုံရဲ့အကျိုးဆက်တစ်ခုလို့မြင်သူတွေရှိပါတယ်။ပြည်တွင်းပြည်ပမှာတောင်းဆိုနေတဲ့ဒီမိုကရေစီကိုစစ်အုပ်စုတွေမှလက်ခံသူတွေရှိလာတာဟာ88လှုပ်ရှားမှုရဲ့အကျိုးဆက်တစ်ခုလို့ယူဆကြပါသည်။88အရေးတော်ပုံအတွင်းဆန္ဒပြသူတွေကိုပြစ်တတ်တဲ့အမှုမှာတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရအနေနဲ့ပေးကြလွတ်လပ်စွာစုံစမ်းစစ်ဆေးသင့်တယ်လို့အမေရိကန်အခြေစိုက်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဩဂုတ်လ6ရက်နေ့ကကြေညာပါသည်။ဒီမိုကရေစီပြုပြင်ရေးဟာအတွေးအခေါ်ပြောင်းလဲရေးဖြစ်ပါတယ်။ဒါပေမဲ့စနစ်ဟောင်းအကျင့်ဟောင်းကိုဆွတ်လွတ်ပြီးအတွေးသည့်အမြင်သည့်နဲ့လောက်ကိုင်းနိုင်ဖို့အချိန်ကြာတတ်ပါသည်။နေပေါင်းများစွာအနစ်နာခံသွေးမြေကျပြီးမှဒီမိုကရေစီဓလေ့ထူထောင်နိုင်တာကိုဝါရင့်ဒီမိုကရေစီနိုင်ငံတွေမှာတွေ့နိုင်ပါတယ်
။အာဏာရှင်ပြင်စနစ်ကိုဖျောက်ချလိုက်တဲ့18ရာစုပြင်သစ်ဒေါ်လာရေးကတည်ထောင်တဲ့ပထမသမ္မတနိုင်ငံတော်ဟာ10နှစ်ကျော်သာခံပါတယ်။ဆက်အာဏာရှင်နပိုလီယံနဲ့ဘရင်တွေပြန်လည်အုပ်ချုပ်တဲ့အချိန်က44နှစ်ကြာပါတယ်။အဲ့ဒီနောက်ဒုတိယသမ္မတနိုင်ငံတည်ထောင်ပြန်တော့လဲ6နှစ်သာခံပါတယ်။နပိုလီယံရဲ့တူဖြစ်သူကအာဏာရှင်စနစ်ကိုအနှစ်20နီးပါးကျင့်သုံးနိုင်မြပါတယ်ပြင်သစ်ဒေါ်လာရေးဖြစ်ပွားပြီးနှစ်90နီးပါးကြာတော့မှပါလီမန်လွတ်တော်ကြီးဆိုတဲ့တတိယသမ္မတနိုင်ငံကိုတည်ထောင်နိုင်ပါတယ်နှစ်ပေါင်းများစွာတည်ရှိခဲ့တဲ့နိုင်ငံရေးယုံကြည်ချက်အတွေးခေါ်အယူအဆနဲ့ရိုးရာအစဉ်အလာဒလေတွေဆက်လက်ရှင်သန်နေတဲ့အတွက်ပြည်သူကိုယ်စားလှယ်ကြီးဆိုတဲ့အစိုးရစနစ်ပေါ်ထွက်လာဖို့အနှစ်90နီးပါးကြာသွားတာလို့ဆိုပါတယ
်ဥပဒေပြုအဖွဲ့ရဲ့မိခင်ကြီးလို့တင်စားခံရတဲ့အင်္ဂလိပ်ပါလီမန်ဟာငြိမ်းချစွာပေါ်ထွက်လာတဲ့အဖွဲ့အစည်းမဟုတ်ပါဘူး။အာဏာရှင်ဘရင်နဲ့ပါလီမန်အကြား18ရာစုကဖြစ်ပွားတဲ့အင်္ဂလိပ်ပြည်တွင်းစစ်မှာနှစ်သိန်းကျော်တည်ဆုံတယ်လို့ခန့်မှန်းကြပါတယ်။ပြည်တွင်းစစ်ကသင်္ကန်းစာယူနိုက်တာကြောင့်နောက်ပိုင်းမှာအင်္ဂလိပ်ဒီမိုကရေစီငြိမ်းချစွာတိုးတက်ဖွံ့ဖြိုးနိုင်တာလို့ဆိုပါတယ်။18ရာစုအမေရိကန်လွတ်လပ်ရေးစစ်ပွဲမှာတည်ဆုံသူ2000ကျော်ရှိပြီး19ရာစုပြည်တွင်းစစ်မှာ6သိန်းကျော်တည်ဆုံပါတယ်။မြမပြည်တွင်းစစ်မှာသိန်းချီပြီးတည်ဆုံွယ်ရှိပါတယ်။ဆီယန်ဆန်တဘုံမှာလေရမ3000ကတောင်းအထိပြေဆုံးပွေရှိပါတယ်။ကျောင်းသားလူငယ်တွေဥဆောင်တဲ့88အရေးတော်ဘုံမှာလည်း3000နဲ့1000ကျားအသက်ခံရတယ်လို့ခန့်မှန်းကြပါတယ်
။မြန်မာ့ခေတ်ဒီမိုကရေစီလှုပ်ရှားမှုမှာစစ်တပ်ကိုကိုယ့်ဘက်ပါအောင်သို့မဟုတ်ရှားနေအောင်စီရင်နိုင်ရင်အသေးအပြောက်နဲ့တာတွေ့ရပါတယ်။ဖိလစ်ပိုင်နဲ့အင်ဒိုနီးရှားကဒီအချက်ကိုတက်တည်ပြနေပါတယ်။အင်ဒိုနီးရှားစစ်တပ်ကိုဒေါ်လာနဲ့အရှိတမောရဲ့အနည်း20လွတ်လပ်ရေးတိုက်ပွဲမှာလူဦးရေ20ရာခိုင်နှုန်းကျဆုံးသွားပါတယ်။စစ်တလေနဲ့ဒီမိုကရေစီဟာအသွင်မတူပါဘူးစစ်တပ်အင်အားရှိမှတိုင်းပြည်အင်အားရှိမယ်လို့ဗိုလ်ချုပ်မှုကြီးတန်းရွှေပြောပူပါတယ်ဒါပေမဲ့88အရေးတော်ပုံကိုနေနင်းပြီးစစ်အစိုးရအနည်း20ကျော်ကြီးစိုးတဲ့အခါမှာစစ်တပ်နဲ့နေပြည်တော်မှာသာအင်အားကောင်းနေပြီးတိုင်းပြည်ဟာဆင်းရဲမွဲတေသွားပါတယ်စစ်တပ်နဲ့နေပြည်တော်ဟာတိုင်းသူပြည်သားတွေထမ်းရွက်နေရတဲ့ဝန်တော်ဝန်ပိုးကြီးဖြစ်လာပါတယ
်ပြုပြင်ရေးလုပ်တာဟာအာဏာရှင်စနစ်မခိုင်မာကြောင်းပြသတာဖြစ်ပါတယ်အာဏာရှင်စနစ်ပြုပြင်ဖို့ကြိုးပမ်းခြင်းဟာအာဏာရှင်အတွက်အန္တရာယ်အများဆုံးဖြစ်နိုင်ပါတယ်။ဆိုဗီယက်အာဏာရှင်စနစ်ကိုကွန်မြူနစ်ဖြစ်မှပြက်လိမ့်မယ်လို့ယူဆနေတော့ဂိုဘာချော့ကဆိုဗီယက်စနစ်ကိုဇက်သိမ်းလိုက်ပါတယ်။ဒါကိုကြည့်ပြီးဗမာစစ်အာဏာရှင်စနစ်ကိုဗိုလ်ချုပ်ဟောင်းဦးသိန်းစိန်ကဒီကုန်းချုပ်ပေးလိမ့်မယ်လို့ကမှန်းကြတာမျိုးတွေရှိပါတယ်။စစ်အုပ်စုဟာ88အရေးတော်ပုံလိုလူမှုအုံကြွမှုကိုအလွန်ကြောက်တာထင်ရှားပါတယ်။တက္ကသိုလ်ကျောင်းသားတွေကိုလူစုခွဲပြီးကင်မနာကျက်ပြေးမှာနေပြီးတော့တိဆောက်ရတဲ့ရည်ရွယ်ချက်တွေထဲမှာလူမှုအုံကြွမှုရှောင်ရှားနိုင်ရေးလည်းပါဝင်ပါတယ်။2009တန်ခါလူမှုအုံကြွမှုကိုအလွယ်တကူချိန်မှုန်းနိုင်တာဟာနေပြည်တော်ကိုပြည်သူလူထုနဲ့ကင်းဝေးစွာတတိပြချတိဆောက်ထားလို့ဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီမိုကရေစီတလေမရှင်းတန်ရင်ရွေးကောက်ပွဲကနေအာဏာရှင်စနစ်ပေါ်ထွက်လာနိုင်ပါတယ်။ပြည်သူစားဝတ်နေရေးပြဿနာကိုမဖြေရှင်းနိုင်တဲ့အချိန်ကာလကြာမြောင်းလေးလေးလူမှုအုံကြွပြီးသွေးမြေကျတို့အလားအလာများလေလေဖြစ်တာမို့ဒီမိုကရေစီဓလေ့ကိုအမြန်ဆုံးပြုစုပြောင်းဖို့လိုအပ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။